1996年7月19日、アナ丁あそရလက်ထက်မှာဘုံခွဲဖြက်စီခံခဲ့ရတဲ့တက္ကသတမကအဆောက်အဦးပြန်လည်တိဆောက်ရေးကိုအဆောရဖက်ကဦးစားပေးဆောင်ရွက်လိုပေမဲ့ကျောင်းသားတမကရေဖက်ကတော့တမကရေတရားဝင်ရက်တီခွင့်ကိုအဆောရဖက်ကအရင်ဆုံးအာမခံပေးဖို့လိုမယ်လို့မြင်ကြပါတယ်။ဒါကြောင့်လဲတမကစာအုပ်ပြန်လည်တိဆောက်ရေးအတွက်အဆောရအာဏာပိုင်တချို့နဲ့ကျောင်းသားမျိုးဆက်တွေရဲ့စီဝေးမှုဟာရေရေရရရလက်မထွက်ပဲပြီးဆုံး တွေမှာအကြောင်းသားသမဂ္ဂရဲ့လှုပ်ရှားမှုတွေကိုကျောင်းအာဏာပိုင်တွေဘက်ကကန့်သက်အကြက်ကင်တာတွေရှိရဲဆိုပြီးအစိုးရအနေနဲ့သမဂ္ဂတွေတရားဝင်ရည်တည်ခွင့်ကိုအရင်ဆုံးအမခံပေးဖို့လိုမယ်လို့သမဂ္ဂတွေဘက်ကတောင်းဆိုခဲ့ကြပါတယ်ဒါကြောင့်အစိုးရကကံလန်းတဲ့သမဂ္ဂအစအဦးပြန်လည်တိစောက်ရေးကော်မတီဖွဲ့မှုကိုလက်မခံခဲ့ပါဘူး။ကျောင်းသားသမဂ္ဂအစအဦးပြန်လည်တိစောက်ရေးကော်မတီဖွဲ့စည်းဖို့ဒီကနေ့လုပ်တဲ့အစည်းအဝေးကိုတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြူဝင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်အချို့အနာရအနေဒီပါတီကခေါင်းဆောင်အချို့နဲ့သမဂ္ဂမျိုးဆက်အသီးသီးကပုံကိုယ်တွေတက်ရောက်ဆွေးနွေးခဲ့ကြတာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြူဝင်းသိန်းကတော့ကျောင်းသားသမဂ္ဂတွေတက္ကသိုလ်ကျောင်းတွေမှာတရားဝင်တရှိနေပြီဖြစ်တယ်လို့အစည်းအဝေးအစမိန့်ခွန်းမှာပြောခဲ့ပါတယ်
။အခုဒီချိန်ကာလမှာဆိုရင်ကျွန်တော်တို့လည်းကျောင်းသားတက်တာတောင်းပြီးနေတဲ့လူတွေကျွန်တော်ဆုံးဖြတ်ခွင့်ရတယ်။ကျောင်းဝင်ကျွန်တော်တို့သွားတယ်။တရားဟောင်းတွေအဲ့ဒန်းဆောင်တွေထဲမှာကျောင်းသားတက်တာဟာခေါင်းဆောင်ပြန်ကိုတိုင်းတယ်။ခေါင်းဆောင်ကမှတ်တယ်ရင်ကမှထိုးပြီးကျောင်းသားတက်တာခေါင်းဆောင်တရားတင်တယ်။သူတို့ကဒါလည်းဖြစ်ပါ
ဒါပေမဲ့လက်ရှိတက္ကသိုလ်အကြောင်းတွေမှာတော့တမကဖွဲ့စည်းရေးအပိုင်းတွေမှာအခက်အခဲရှိနေတုံပဲလို့တမကတက်ကြွလှုပ်ရှားသူတွေကပြန်လည်ခြေပါခဲ့ပါတယ်။ဗမာနိုင်ငံလုံးဆိုင်ရာအကြောင်းသားတမကများအဖွဲ့ချုပ်ကတော့တနိုင်ငံလုံးမှာအကြောင်းသားတမကတွေရည်ရည်ရေးအတွက်အစိုးရဘက်ကအမခံအတိအမှတ်ပြုဖို့တောင်းဆိုပါတယ်။အစိုးရဘက်ကအကြောင်းသားတမကတွေကိုဒီလိုတရားဝင်အတိအမှတ်ပြုပြီးမှသာတမကပြန်လည်တိစောက်ရေးဆွေးနွေးပွဲကိုဆက်လက်ဆွေးနွေးနိုင်မှာဖြစ်တယ်လို့ဘက်ကသားများအဖွဲ့ချုပ်အတွင်းရေးမှူးတစ်ဦးဖြစ်တဲ့ကိုအောင်ထက်အောင်ကပြောပါတယ်။
ကော်မတီဖွဲ့ကော်စတာတို့ကအစိုးရကကော်မတီဖွဲ့ကျင်တယ်ပေါ့ဒီကဒါပေမဲ့တို့ကတောင်းဆိုချက်ရှိတယ်။ဒီကကော်မတီဖွဲ့ကိုကော်မတီမဖွဲ့ခင်မှာသမဂ္ဂရဲ့ဒီဆိုတာသမဂ္ဂလုံးမှာရှိသမဂ္ဂရဲ့ဒီဆိုတာအစိုးရအနေနဲ့အစည်းအဝေးပြုရမယ်။တရားဝင်အစည်းအဝေးပြုတောင်းထုတ်ပြန်ပေးရမယ်။အဲ့ဒါထုတ်ပြန်ပြီးတော့မှကော်မတီဖွဲ့ကိုပြီးတော့ဆက်စဉ်းစားမယ်ဆိုပြီးကျွန်တော်အဲ့ဒါနဲ့ကျွန်တော်တို့ဟောအဆုံးသတ်လိုက်တာပါဒီလို။အဲ့တော့နောက်တစ်ခုကကျွန်တော်တို့ကတက္ကသမဂ္ဂရဲ့ရှင်ကခုပြူကြီးနဲ့တက္ကသအဆောက်အုံပြန်လဲဒီဆောက်ကြီးတော့ကျွန်တော်မူဝါဒသဘောတူခဲ့တယ်။အဲ့မဲ့အဲ့ဒီကလည်းသဘောတူတယ်အဲ့တော့အလုံးလုံးကိုဆိုတော့သမဂ္ဂရဲ့ရည်ရွယ်တရားဝင်ရည်ရွယ်တော့သူကလည်းသူတို့ကသူတို့ကထုတ်ပြန်လေးရမယ်လို့ကျွန်တော်ကယူဆတယ်အဲ့တော့အဲ့မှာလည်းကျွန်တော်ကအဲ့ဒီဆောင်ရတယ်ကျွန်တော်ရဲ့ပေါ်ကိုကြည့်လိုက်တာပါဟုတ
်အစိုးရဘက်ကအကြောင်းသားတွေရဲ့တောင်းဆိုမှုအပေါ်ဘလို့တော့မြန်သွားမလဲဆိုတာကိုတော့စောင့်ကြည့်သွားမယ်လို့သူကဆက်ပြောပါတယ်ဒီကနေ့ဆွေးနွေးပွဲအတွင်းဘက်ကသားများအဖွဲ့ချုပ်ဦးဆောင်တဲ့အကြောင်းသားသမဂ္ဂအချို့နဲ့သမဂ္ဂမျိုးဆက်တွေတစ်ဖက်အစိုးရကတစ်ဖက်ကော်မတီဖွဲ့ရေးကိစ္စမှာအခြေအတင်တွေရှိခဲ့ပါတယ်။ကျောင်းသားတမကမျိုးဆက်တွေဘက်ကတော့တမကအစအုပ်ပြည်လက်တိဆောင်ရေးမှာအစိုးရရဲ့ဝင်ရောက်ဆက်ဖက်မှုကိုမလိုလားကြပဲတမကမျိုးဆက်အသီးသီးကပဲစူးစီးဥဆောင်ဆောင်ရွက်လိုကြတာဖြစ်ပါတယ်။တချိန်တည်းမှာပဲအရင်တက္ကသအစအုပ်မြေနေရာပေါ်မှာပြန်ပြီးတမကအစအုပ်စအုပ်မလားဆိုတာကလည်းအငင်းပွားနေကြတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ညပိုင်းကတက္ကသမြေနေရာပေါ်မှာရန်ကုန်တိုင်းအစိုးရဘက်ကယာယီအစအုပ်စောက်ဖို့လှုပ်တာကိုကျောင်းသားတမကတွေကကန့်ကွက်တာကြောင့်အဲ့ဒီစောက်လို့ရေးကိုယာယီရန်နှထားရပါတယ်။